မြန်မာညနေခင်းမှာသောတာရှင်များရှင်2018ခုနှစ်နိုဝင်ဘာလ29ရက်ကြာတာပင်ညနေခင်းဗီဒီယိုစီစဉ်လေးကိုမင်းခင်ပြာစုမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းကီလိုမီတာ19.25လောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီမှာအီတန်စမဒီနေ့နေ့ခင်းတွေ့စီစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့ရုရှားနိုင်ငံနဲ့တင်းမာနေတဲ့ယူကရိန်းနိုင်ငံလူညွန်ရေးအတွက်အာဇော့ပင်လယ်မှာမြောက်အတလန်တိတ်စာချုပ်ဖွဲ့ NATO ကစစ်သွင်းမော်တွေစီလို့ဖို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်။ယင်းမှာဆော်ရီဥဆောင်တဲ့စစ်ပွဲအတွင်းအမေရိကန်ပါဝင်မှုအဆုံးသတ်ရေးဥပဒေကြမ်းကိုအမေရိကန်ထက်လွှတ်တော်ကတည်ပြုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့တူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေအတွက်သောတာရှင်တွေနားဆင်ကြမယ်တဲ့မှာတော့အင်းဒင်ကျေးရွာမှာအခြေအနေပြောင်းလဲလာတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ပေါ့စစ်ခုနှစ်ตรงนั้นไปลงมาซาบิโอตัวโลกยะทายเลยกูมะฆ่าหรอกช่วยดิกู
อินเดียนเจียอุชวยหูบาคือโลပြောတာကိုမကြခင်မှာပြည်စုံနာစင်ကြဖို့ရှိပါတယ်။ဒါပြင်အမေရိကန်သမ္မတဂျွန်နယ်ထရမ့်တက်ရောက်ဖို့ပြင်ဆင်နေတဲ့အာဂျင်တီးနားနိုင်ငံမှာကျင်းပမဲ့ G20 ဆက်မှုထိပ်သီးညီလာခံအကြောင်းပြင်ထိုင်းမြန်မာနယ်စပ်မှာမေတော်စည်းကမ်းဖွင့်ထားတဲ့ဒေါက်တာဆင်တရာမောင်ကို N Peace Award ဆုချီးမြှင့်လိုက်တဲ့တဲ့စာတွေကိုလည်းဒီညနေမှာနာစင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထေတန်ရံတဲ့တဲ့ကိုကိုအောင်ရဲ့ဦးနဲ့မက်စမြင့်မို့လို့ကကြေညာပေးပါလိမ့်မယ်ရှင
်။ရုရှားနိုင်ငံနဲ့တင်းမာမှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံလုံခြုံရေးအတွက်အာဇော့ပင်လယ်မှာမြောက်အတလန်တိတ်စာချုပ်ဖွဲ့ NATO ကစစ်သွင်းမော်တွေစီလို့ဖို့ယူကရိန်းသမ္မတကအကူအညီကောင်းလိုက်ပါတယ်။ယူကရိန်းသမ္မတပက်ထရိုပိုလိုရှန်ကိုရဲ့ပန်ချိုက်ချက်ကိုတော့ဒီကနေ့တုန်းဂျာမန်သတင်းစာ Bild မှာဖော်ပြလိုက်တာပါ။ဒီနေ့မှာပဲတူဂီသမ္မတရစ်ချစ်တိုင်ရဲ့အာရဝါကလည်းယူကရိန်းနဲ့ရုရှားကြားရောင်းဝယ်ညှိနှိုင်းပေးဖို့ကမ်းလှမ်းလိုက်ပါတယ်။နိုင်ငံခေါင်းဆောင်တွေနဲ့တယ်လီဖုန်းကစကားပြောခဲ့တဲ့အကြောင်းနဲ့အချင်းနီးနိုင်ငံမှာကျင်းပမဲ့ဆက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးပွဲအတွင်းရုရှားသမ္မတဗလာဒီမီယာပူတင်အမေရိကန်သမ္မတဒေါ်နယ်ထရန့်တို့နဲ့ဒီကိစ္စကိုဆက်လက်ဆွေးနွေးသွားမှာဖြစ်တဲ့အကြောင်းနဲ့တူရကီသမ္မတကပြောဆိုခဲ့တာပါ။ထိပ်သီးအစည်းအဝေးအတွင်းရုရှားနဲ့အမေရိကန်သမ္မတနှစ်ဦးစနေနေ့မှာတိကျတွေ့ဆုံပြီးနိုင်ငံခြားကိစ္စတွေဖြစ်ဒေသရင်းကပြည်ပကတ်တွေလက်လက်ဖြစ်သင်းကိစ္စတွေကိုဆွေးနွေးသွားဖို့ရှိတဲ့အကြောင်းနဲ့ရုရှားဆွေးနွေးပြောခွင့်ရဒီမီထရီပက်စကော့ကပြောဆိုထားပါတယ်။ကာချီချီလေကြားကတဆင့်ယူကရိန်းနိုင်ငံမရီယိုပေါ်စက်ကန်ကိုတွားဖို့ကြိုးစားကြတဲ့ယူကရိန်းတင်းမော30နဲ့တင်းမောသားတွေကိုတော့အာဇော့ပင်လယ်မှာရုရှားတပ်ဖွဲ့တွေကတင်းငွေတွေနဲ့မှာပဲဖမ်းဆီးလိုက်တာဖြစ်ပါတယ်။ယူကရိန်းကတော့အတူခွဲဝေအုံပြဖို့သဘောတူထားတဲ့ကာချီချီလေကြားကိုရုရှားကရင်းနှီးတင်းမော30နဲ့ပိတ်ဆို့ခဲ့တဲ့အကြောင်းပြောဆိုထားတာပါ။ရုရှားနိုင်ငံဘက်ကတော့ယူကရိန်းတင်းမောတွေဟာရုရှားရဲ့ပိုင်နဲ့တဲ့ဥပဒေမဲ့ဝင်ရောက်လာတာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။ရုရှားသမ္မတပူတင်ကတော့တင်းမာမှုတွေအတွက်ယူကရိန်းသမ္မတပေါ်မနေ့ကပဲပြစ်တင်ပြောဆိုလိုက်ပြီးရှင်းနေရွေးကောက်ပွဲမှာပြန်ရွေးခံမဲ့ယူကရိန်းသမ္မတကထောက်ခံမှုရအောင်ကြိုးပမ်းတဲ့လုပ်ရည်ဖြစ်နေလဲပြောဆိုခဲ့တာပါ။ယူကရိန်းနိုင်ငံကတော့အဖြစ်ပြက်ပေါ်တုံ့ပြန်တဲ့အနေနဲ့နေဆက်ဒေသတချို့မှာစစ်အုပ်ချုပ်ရေးကြီးညာခဲ့တယ်လို့ရုရှားပေါ်မဟာမိတ်အနောက်နိုင်ငံတွေကနောက်ထပ်ပိတ်ဆို့တန်ခတ်အရေးယူဖို့တိုက်တွန်းတဲ့ဥရောပနိုင်ငံအရေးတွေလည်းပို့တိုးလာပါတယ်။ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထုတ်ကိုယ်ဆဲကတ်ဘောကာကလည်းနိုင်ငံတကာရေးချောင်းစီမင်းစည်းကမ်းတွေနဲ့ညီဆောင်ခဲ့တဲ့အကြောင်းယူကရိန်းရဲ့ပြောဆိုချက်ကိုယုံကြည်ရတဲ့အကြောင်းမနေ့ကပဲဂျာမနီနိုင်ငံဘာလင်မြို့မှာသတင်းတောက်တွေကိုပြောဆိုထားပါတယ်
။ရှင်မန်နိုင်ငံမှာဆော်ဒီအစိုးရဥဆောင်တိုက်နေတဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဥပဒေချမ်းကိုအမေရိကန်အထက်လွှတ်တော်မှထောက်ခံမဲ63မဲ၊ကန့်ကွက်မဲ38မဲနဲ့ပုံထုနေတော့ကအတည်ပြုခဲ့ပါတယ်။ဒီမဲခွဲထောက်ခံမှုကိုကြည်ချင်းဖြစ်ဆော်ဒီအာရေဗျနိုင်ငံနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့အင်ဂျီရောဂျာမာသဘောထားကွဲနေပြီဆိုတာကိုပြသနေပါတယ်။ထရမ့်အစိုးရရဲ့အမျိုးသားလုံခြုံရေးထိပ်တန်းတာဝန်ရှိသူနှစ်ယောက်ကဂျမန်စစ်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုအထက်လွှတ်တော်ကိုတကပိတ်ရှင်းလင်းပြောကြားခဲ့ပေမဲ့ဒီစစ်ပွဲကနေအမေရိကန်ထွက်ဖို့လွှတ်တော်အမတ်တွေဆုံးဖြတ်ခဲ့ကြတာပါ။တူရကီနိုင်ငံကဆော်ဒီကောင်စစ်ဝင်ရုံးနဲ့မှဆော်ဒီသတင်းတောက်ဂျမာလ်ခရှိုဂျီအသက်ခံခဲ့ရတာနှစ်လနီးပါးရှိလာနေပေမဲ့ဆော်ဒီအစိုးရနဲ့အမေရိကန်အစိုးရကြားသမိုင်းဝင်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းထားဖို့လိုတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရောကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပါတိုက်တွန်းခဲ့ပါတယ်။ယေမန်နိုင်ငံကဟူသီသဘုံတွေကိုဆော်ဒီဥဆောင်ချေမှုန်းနေတဲ့စစ်စင်ရေးမှာအမေရိကန်ကထောက်ခံပံ့ပိုးဖို့လိုတယ်လို့လည်းပြောပါတယ်။အထက်လွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြောကြားပွဲမှာ CIA အကြီးအကဲဂျီနာဟက်စပေါ်မပါတဲ့ကိစ္စကိုလည်းဒီမိုကရက်လွှတ်တော်အမတ်တွေရော Republican လွှတ်တော်အမတ်တွေပါအတော်လေးမကြေမနက်ဖြစ်ခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့သတင်းတောက်ဟာရှိုဂျီကိုတုတ်ကြံဖို့ဆော်ဒီအင်ရှစ်မင်းသားမိုဟာမက်ဘင်ဆာမန်အမိန့်ပေးခဲ့တာလို့ CIA ကစုံစမ်းမှုတွေအရသိရှိရကြောင်းထုတ်ပြန်ခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုမှရှိတဲ့အင်တာနက်ကွန်ရက်တွေကိုဖောက်ထွင်းတိုက်ခိုက်မှုနဲ့ပထမဆုံးအကျင့်ဖြစ်ဤရနိုင်ငံသား hacker စနစ်ကိုအမေရိကန်တရားရေးဌာနကတရားစွဲဆိုရေးယူလိုက်ပါတယ်။ဒီသံတော်အုပ်ချုပ်ရေးနယ်မြေစေယုံတွေစူးရပိုင်းအဖွဲ့အစည်းတွေကကွန်ပျူတာကွန်ရက်တွေကို ransomware တွေအသုံးပြုဝင်ရောက်ပြီးတချို့လူတွေစီကဒေါ်လာတန်းနဲ့ချီအချက်ကင်ငွေရင်းခက်မှုတွေအတွက်အရေးယူလိုက်တာပါ။ဤရနိုင်ငံသားတွေဖြစ်ကြတဲ့ဖ ဖရာမက်ရှာဟီဆာဗာဒီနဲ့မိုဟာမက်မဟာဒီရှာမန်ဆူရီဆိုသူတို့ဟာအမေရိကန်နဲ့ကနေဒါနိုင်ငံတွေကကွန်ပျူတာကွန်ရက်တွေကိုဖောက်ထွင်းဝင်ရောက်ရမှာ Samsung လို့မြည်ပေးထားတဲ့ ransomware တွေကိုအသုံးပြုခဲ့တဲ့အကြောင်းလဲအစိုးရရှင်းတွေကပြောပါရယ်စိုက်ဘာလုံခြုံရေးအားနည်းချက်တွေပေါ်ခွင့်ကောင်းယူပြီး2016ဒီဇင်ဘာလကဆက်လို့ဖောက်ထွင်းဝင်ရောက်ခဲ့တာဖြစ်တဲ့အကြောင်းလဲအမေရိကန်ဒုတိယရှင်းတွေချုပ် Rod Rosenstein ကပြောဆိုလိုက်ကြပါဖောက်ထွင်းဝင်ရောက်ခဲ့တဲ့ကွန်ပျူတာကွန်ရက်တွေမှာ ransomware တွေထည့်သွင်းပြီးကွန်ပျူတာတွေကချက်လက်တွေကိုခိုးယူစုဆောင်ခဲ့တယ်လို့လုပ်ငန်းတွေဝန်ဆောင်မှုတွေမလုံနိုင်တော့တဲ့အထိလုပ်ခဲ့ကြပြီးတက်ခက်ခံရတဲ့အထက်မှာတော့ဂျော်ဂျီယာပြည်နယ်အတ္တလန်တာမြို့နယ်နယူးဂျာစီပြည်နယ်နယူးယောက်မြို့တွေကအဓိကနေရာတစ်ခုလဲပါဝင်တဲ့အကြောင်းပြောဆိုထားတာပါအမေရိကန်တရားရေးဌာနကတရားစွဲဆိုအရေးယူလိုက်တဲ့အကြောင်းကြေညာခဲ့ပေမဲ့ hackers တွေကအချက်ကန်လို့ငွေပေးခဲ့ရတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်ရဲ့အမည်စင်းကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိခဲ့ပါဘူး
အမေရိကန်ပြည်ထောင်စုမှာအခြေချဖို့တရားမဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကယာယီစခန်းတစ်ခုမှာ Trump အစိုးရရဲ့လုပ်ရက်ကြောင့်ဆယ်ကျော်သက်တွေရဲ့လုံခြုံမှုစိုးရိမ်စရာဖြစ်နေတယ်လို့ AP သတင်းဌာနကပုတ်ထုံးနေတော့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဆယ်ကျော်သက်ကလေးတွေကိုစောင့်ရှောက်နေသူတွေရဲ့နောက်ကျောင်းရှင်းမရှင်း FBI ကလက်ပွေရာနဲ့စစ်ဆေးတာမျိုးမရှိသလိုစိတ်ကြမ်းမာရေးဆိုင်ရာဝန်ထမ်းတွေလည်းအင်မတန်နည်းတယ်လို့ AP ကစုံစမ်းဖော်ထုတ်ခဲ့တာပါ။ကြမ်းမာရေးနဲ့လူမှုဝန်ထမ်းဌာနကရုံးတွင်းမှတ်တမ်းတစ်ခုနဲ့AB သတင်းဌာနရဲ့စုံစမ်းမှုအရယာယီစခန်းတွင်လူဦးရေမြန်မြန်ဆန်ဆန်တိုးလာနေတာကစိုးရိမ်စရာပြဿနာတွေဖြစ်စေတယ်လို့ AB ကတွေးရှိခဲ့ပါတယ်။ Texas ပြည်နယ်ကတဲကန်နာရရဲမှဂျူလာရုံကယာယီစခန်းအဖြစ်နဲ့ဖွင့်ခဲ့တာဖြစ်ပေမဲ့အခုအဲ့ဒီစခန်းထဲမှာထားတဲ့ဆယ်ကျော်သက်အရေးအတွက်ဟာ360ကနေ2300ကျော်အထိတိုးလာတယ်လို့ AB ကပြောပါတယ်။ကုန်ကျစရိတ်ကလည်းအစိုးရထုတ်ပြန်ထားတဲ့စရိတ်ထက်အများကြီးတိုးနေပြီး American အခွန်တန်းငွေဒေါ်လာတန်430လောက်ကုန်ကျနိုင်တယ်လို့ဆိုပါတယ်။အရွယ်မရောက်သေးတဲ့ကလေးတွေကိုထိမ့်သိမ်းထားတဲ့အတွက်စိတ်ကျမ်းမာရေးနဲ့လမ်းတွဲရောက်နိုင်တဲ့ဆိုးကျိုးတက်ရောက်မှုတွေရှိတဲ့ဆိုတော့သုတေသနမှတ်တမ်းတွေကိုလည်း ABS စုံစမ်းမှုမှထောက်ပြထားပါတယ
် VOA American တန်ညနေပိုင်းမြန်မာဘာသာစီစဉ်နေလို့ညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့ဆိုင်ဒိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်တမန်ငယ်ပုဂ္ဂိုလ်ဒေါအောင်ဆက်စုကြည်ရဲ့ချစ်ချစ်ခီးစဉ်အဖြစ်အာရှပစိဖိတ်ထိပ်ထိပ်စီးဝဲကိုတက်ရောက်ဖို့နီပေါ်နိုင်ငံမှာရောက်နေပါတယ်။နီပေါ်ဝန်ကြီးချုပ်ကေပီရှာမာအိုလီရဲ့ဖိတ်ကြားချက်အရကရမနူးမျိုးတော်ကိုဒီနေ့ပဲရောက်လာတဲ့ဒေါ်အောင်ဆန်းစုကြည်ကတော့နီပေါ်နိုင်ငံဒုတိယဝန်ကြီးချုပ်နဲ့ကာဝေးဝန်ကြီးတို့ကလေစိတ်မှလာရောက်နှုတ်ဆက်ပြီးကွန်ပျူတာဖွင့်နဲ့ကြိုဆိုခဲ့ကြကြောင်းလဲမြန်မာနိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ခီးစဉ်အတွင်းနီပေါ်သမ္မတနဲ့ဝန်ကြီးချုပ်တို့အပါအဝင်ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စတွေကိုဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ဒါဆိုရင်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီ2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးနောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ပထမဆုံးအကြိမ်နီပေါ်နိုင်ငံကိုနိုင်ငံတော်ခီးစဉ်ဖြစ်တဲ့တွားရောက်ခဲ့တာပါဒီမတိုင်ခင်2014ခုနှစ်မှာတုန်းကလည်းအတိုက်ခံခေါင်းဆောင်ဖြစ်တဲ့နီပေါ်နိုင်ငံကိုတွားရောက်ခဲ့မှုပါတယ်ခန္ဓာမနူးမျိုးတော်မှာတောက်ချနေကနေတင်းလာနေသည့်ချင်းပါသောမဲ့အာရှပစိဖိတ်ထိပ်သီးဆွေးနွေးပွဲကိုလည်းဒေါ်အောင်ဆန်းစုကြည်တက်ရောက်မှာပါထိပ်သီးဆွေးနွေးပွဲမှာတော့ငင်းချင်းပြုကတ်တင်နဲ့ရာသီဥတုပြောင်းလဲမှုပါဝင်နိုင်ငံတကာနဲ့ဒေသရင်းကစိန်ခေါ်မှုတွေကိုဆွေးနွေးကြမှာဖြစ်ပါတယ်ကံပြင်းထန်မှဖြစ်ခဲ့တဲ့ပရိပခတ်တွေအတွင်းတိုင်းနယ်ချီရဲ့ရိုဂျာမိုဆင်နဲ့အိန္ဒိယဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရသည့်ဖြစ်ခဲ့တဲ့အတွက်နိုင်ငံတကာနဲ့ဒေသတွင်းမှာပါဝေဖန်တယ်ထွက်ပေါ်နေချိန်မှာဒေသရင်းခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးစည်းအုပ်ဘွဲကိုဒေါ်အောင်ဆန်းစုကြည်တက်ရောက်လာတာလည်းဖြစ်ပါရဲ့မြန်မာစစ်ဘေးကတော့ရိုဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အသိမှတ်ပြုလက်ခံမထားရင်မလဲဒုက္ခသည်တွေကိုပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားတာဖြစ်ပါရဲ့
ကမ္ဘာကြီးမှာယုံကြည်မှုပြက်ပြားတဲ့ပြဿနာကြီးနဲ့ရင်ဆိုင်နေရပြီးခိုင်မာတဲ့ဥဆောင်မှုနဲ့ပြတ်သားတဲ့ဆောင်ရွက်မှုတွေလုပ်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတဲရက်ကပြောကြားလိုက်ပါတယ်။အာဂျင်တီးနားနိုင်ငံဘွဲနိုဆဲရစ်မြို့မှာနှပ်ဖန်စတင်မဲ့ G20 ထိပ်သီးညီလာခံကိုမတွားခင်အတွေ့အမှုချုပ်ကအခုလိုသတင်းတောက်တွေကိုပြောကြားခဲ့တာပါ။ရာသီဥတုဖောက်ပြန်မှုတွေကြောင့်ရုတ်တရက်ကျလာနိုင်တဲ့ကပ်ဘေးဆိုးကြီးတွေမြေယာမှုတွေစီကိုကမ္ဘာကြီးဥတီနေတယ်လို့လည်းသတိပေးခဲ့ပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုတားဆီးဖို့ပြက်ကွက်နေတာကြောင့်တဘာဝဘေးဒဏ်တွေအရေးပေါ်အခြေအနေတွေပိုဖြစ်လာနိုင်တဲ့အပြင်လေထုညဉ့်ဉဏ်မှုကြောင့်2050ခုနှစ်မတိုင်ခင်မှာကမ္ဘာစီးပွားရေးရဲ့27ထရီလီယံအထိထိခိုက်နိုင်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောကြားခဲ့ပါတယ်။နိုင်ငံတကာငွေကြေးရံမငွေအဖွဲ့ IMF ရဲ့အကြီးအကဲ Christine Lagarde ကတော့ အခုလောလောဆယ်ပိုပြီးစိုးရိမ်စရာဖြစ်နေတာကကုန်သွယ်ရေးတင်းမာမှုတွေဖြစ်တယ်လို့ပြောကြခဲ့ပါတယ်။မော်တော်ယာဉ်တွေအပေါ်သွင်းကုန်ခွန်တွေချမှတ်တာတခုရဲနဲ့ကမ္ဘာစီးပွားရေးတိုးတက်မှုနှုံးရဲ့တိရခိုင်နှုံးနီးပါးထိခိုက်နိုင်တယ်လို့မစ္စလာဂတ်ကပြောကြခဲ့ပါတယ်။နိုင်ငံတကာယင်းနှိမ့်မြုပ်တန်သူတွေကိုတရုတ်ဈေးကွက်ထဲကိုပို့ပြီးဝင်ခွင့်ပေးမယ်။ညာနာပစ္စည်းမူပိုင်ခွင့်တွေအပေါ်မှာအခိုင်အမာအကာအကွယ်ပေးမယ်လို့ G20 ထိပ်သီးစည်းဝေးပွဲမတိုင်ခင်တရုတ်သမ္မတရှီဂျင်ပင်ကတော့ပြောကြခဲ့ပါတယ်။
ဖိလစ်ပိုင်နိုင်ငံမှာ19နှစ်အရွယ်ထက်တန်းကျောင်းသားသူကိုတပ်ဖြတ်မှုတွေရဲတပ်ဖွဲ့ဝင်သုံးဦးမှပြစ်ရှိကြောင်းတရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပြီးနှစ်ရှည်ထောင်ဒဏ်လေးချမှတ်လိုက်ပါတယ်။ဒါဆိုရင်ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးစည်းဝါတပ်ဖြတ်ရေးစီစဉ်မှာပထမဆုံးအကြိမ်အာဏာပိုင်တွေကိုအပြစ်ပေးရေးယူလိုက်တဲ့အမှုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အဟိုလာထဲမှာတော့မနီလာမြို့တော်ဆောင်ကမမောင်မဲမဲအမိုက်တင်နဲ့ပြင်းပြနေတဲ့လမ်းကြားတစ်ခုမှာစစ်ကြောတပ်ရွယ်ကျောင်းသားခီယန်လိုက်ဒယ်လော့ဆန်တိုစ်ကိုပြစ်ခတ်တပ်ဖြတ်ခဲ့မှုနဲ့ကလုကန်မျိုးတရားရုံးကရတက်ဖွဲ့ဝင်၃ယောက်ကိုရှေ့ရမရှိထောင်နဲ့အနှစ်40စီရင်ချက်ချလိုက်တာပါတရားရုံးစီရင်ချက်ပေါ်မှာတော့တည်ဆုံးသူကြောင့်ရဲ့မိခင်ကကြိုဆိုလိုက်ပြီးတပ်ဖြစ်သူဟာမွေးစေဝါမှုနဲ့ဆက်နွယ်မှုရှိတဲ့အပြစ်ကင်းသူဖြစ်တဲ့တည်ရဲ့ပြရရောက်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်အမှုမှန်ပေါ်ပေါက်ဝန်ဝင်းကူညီခဲ့တဲ့သူတွေအားလုံးကိုကျေးဇူးတင်ကြောင်းတရားရုံးကစီရင်ချက်ချပြီးနောက်မှာပဲမိခင်ဖြစ်သူကပြောခဲ့တာပါဆက်ကြောတဲ့ကြောင့်သာအသက်ခံလိုက်ရတဲ့အတွက်မွေးစေဝါတပ်ဖြစ်ရေးအစီအစဉ်မှာသမ္မတဒူတာတေရဲ့အားပေးမှုနဲ့ရတဖို့ဝင်တွေကတက်ပြတာတွေဥရိမဲ့လျှို့တီကျူးလွန်နေတဲ့အကြောင်းတကြွလှရှားသူတွေရဲ့ဆွဆွဲချက်တွေပေါ်အာယုံဆိုင်မှုတွေလည်းပုံများလာခဲ့ပါတယ်
။ဒုတိယကမ္ဘာစစ်အတွင်းကအာဓမအလုတ်ခိုင်းစေခံခဲ့ရတဲ့တောင်ကိုရီးယား၁၀ယောက်ကိုဂျပန်နိုင်ငံရဲ့မစ်ချူဘီရှိအကြီးစားဆက်မှုလုပ်ငန်းကြီးကရော်ကြေးပေးဖို့တောင်ကိုရီးယားတရားရုံးချုပ်ကအမိန့်ချလိုက်ပါတယ်။တိကျအမှုနှစ်ခုမှာအောင်ယုံတစ်ခုကချထားတဲ့ဆုံးဖြတ်ချက်အတိုင်းအသက်ရှင်ရှိနေသေးတဲ့အာဓမအလုတ်ခိုင်းခံခဲ့ရသူတွေဒါမှမဟုတ်တရားစွဲဆိုခဲ့သူတွေကိုမစ်ချူဘီရှိကတယောက်ကိုဒေါ်လာ9000ကနေ13000ကျော်အထိပေးဖို့အတွက်တရားရုံးချုပ်ကထပ်ပြီးတော့ဆုံးဖြတ်ခဲ့တာပါဒီလိုဆုံးဖြတ်တဲ့အတွက်စိတ်မကောင်းကြောင်းနဲ့လုံးဝလက်မခံနိုင်ကြောင်းဂျပန်နိုင်ငံသားရဲ့ဝန်ကြီးတာရိုကိုနိုကကြေညာချက်ထုတ်ပြန်ခဲ့ပါတယ
်ကွာလာဦးနဲ့မဆုမြတ်မွန်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ G20 ဆက်မှုထိပ်သီးညီလာခံအကြောင်းကိုတင်ဆက်ပေးကြပါမယ်အာဂျင်တီးနားနိုင်ငံမှာကျင်းပတဲ့ G20 ဆက်မှုထိပ်သီးညီလာခံကမ္ဘာစင်ရင်းပေါ်ကိုနောက်တစ်ခေါက်တက်ရောက်ဖို့သမ္မတ Trump ပြင်ဆင်နေကြပါပဲသူ့ရဲ့မဟာမိတ်တွေနဲ့ရန်သက်တွေကတော့လာမယ့်နှစ်ကြာရင်သူပြည်တွင်းမှာရင်ဆိုင်ရမယ့်စင်ခေါ်ချက်တက်နာတွေကိုစောင့်ကြည့်နေကြပါတယ်ဒီမိုကရက်တစ်ထိန်းချုပ်တော်မဲ့အောက်လွတ်တော်ကနေပြီးတော့သမ္မတအပေါ်စုံစမ်းစစ်ရေးတွေလုပ်ဖို့ဖြစ်နိုင်ချေရှိသလို2016ရွေးကောက်ပွဲမှာသမ္မတ Trump အနိုင်ရအောင်လို့ရုရှားကဆက်ဖက်ခဲ့ခြင်းရှိမရှိစုံစမ်းနေတဲ့အထူးစုံစမ်းရေးမှူး Robert Mueller ဦးဆောင်တဲ့လုပ်ငန်းစဉ်အပြီးသတ်တော်မဲ့အခြေအနေလည်းပါဝင်ဖြစ်ပါသည်။ View တင်တဲ့အချိန်မလုံးပေးပို့တဲ့တင်ကိုတော့ Talking Swing ကပြပြပေးပါလိမ့်မယ်။
Thank you Mississippi it is great to be
Mississippi ပြည်နယ်ကိုစားပြု Republican Party ရဲ့အထက်လွှတ်တော်အမတ်လောင်းအရွေးခံမဲ့သူအတွက်သမ္မတ Trump ကမဲဆွယ်စည်းရုံးပေးနေတာဖြစ်ပါတယ်။ဒါဟာ2020သမ္မတရွေးကောက်ပွဲမှာသူပြန်ရွေးခံဖို့ပြင်ဆင်တာလည်းဖြစ်ကောင်းဖြစ်နိုင်ပါတယ်
။ Under Republican leadership America is booming America is thriving
and Republican ရဲ့ခေါင်းဆောင်မှုမှာအမေရိကဒုတိယထွန်းကားနေပါတယ်။အမေရိကစီးပွားပြောပြီးဘယ်တော့မှမလည်းမတူတဲ့အောင်မြင်မှုတွေနဲ့အောင်ပွဲခံနေပါပြီကျွန်တော်တို့ပေါ်ပြန်လဲလေးစားလာနေကြပါပြီနိုင်ငံတကာနိုင်ငံအနေနဲ့လေးစားမှုပြန်လဲခံယူနိုင်လိုက်တာဖြစ်ပါတယ
်ဒါပေမဲ့မကြာခင်ကကျင်းပခဲ့တဲ့သမ္မတတက်တန်းဝဲရွေးကောက်ပွဲတွေမှာဒီမိုကရက်တွေကအောက်လွှတ်တော်အမတ်နေရာအများစုအနိုင်ရလိုက်တဲ့အတွက်ဇန်နဝါရီလမှာအသက်ဝင်မဲ့အောက်လွှတ်တော်ရဲ့လှုပ်ရှားမှုတွေနဲ့သမ္မတထရမ့်ရင်ဆိုင်ရတော့မှာပါအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမားရဲ့မှတ်ချက်ကတော့
So the American people voted for a change
အမေရိကန်ပြည်သူတွေကအပြောင်းလဲအတွက်မဲပေးခဲ့ကြပြီးပါပြီ။သမ္မတ Trump ရဲ့လိုရည်တွေကိုဆက်စစ်ပြီးမှမဲပေးခဲ့ကြတာပါ။သူတို့ရဲ့ကျမ်းမာရေးဆက်ရှောက်မှုတွေကိုသမ္မတ Trump ပဲဖြစ်ဖြစ်ဖို့ကြိုးစားနေတာကို Congress လွှတ်တော်အနေနဲ့ဟန်တာပေးစီလိုတဲ့အတွက်မဲပေးခဲ့တာဖြစ်ပါတယ်။သူတို့နှစ်နှစ်ကြာစောင့်ခဲ့ပြီးမှဆန္ဒအရမဲပေးခဲ့ကြတာပါ
။ Party Genius လို့ရဲ့မူဝါဒရေးရာသူတည်သူ John Fortier ကတော့သမ္မတ Trump အနေနဲ့ Washington မြို့တော်မှာအာဏာညှိနှိုင်းမှုအသစ်ကိုကင်တွယ်ရတော့မယ်လို့အခုလိုသုံးသပ်လိုက်ပါတယ်။
Democrats will be in charge of the House of Representatives and will be able to investigate.
ဒီနောက်ကဒီမိုကရက်တီကလူနည်းစုဖြစ်ခဲ့လို့သမ္မတကိုစုံစမ်းစစ်ဆေးဖို့မလုပ်နိုင်ခဲ့ပေမဲ့အခုဒီအောက်လွှတ်တော်ကိုထိန်းချုပ်ကုတ်ကဲတော့မှဆိုတော့စုံစမ်းတာတွေလုပ်နိုင်တော့မှာဖြစ်ပါတယ်။သမ္မတနဲ့သဘောထားကွဲပြားမှုတွေကိုတကယ့်ကိုမီးမောင်းထိုးပြနိုင်ဖို့အခြေအနေတည်ရအတွက်အခွင့်အလမ်းပွင့်တော့ပါပြီ
။ဒီမိုကရက်တို့ကတော့သမ္မတရဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးလိုမျိုးနယ်ပယ်တွေမှာတော့အတူတကွလှုပ်ဆောင်မှု
It raises the price of whatever deal he wants to seek with Democrats. So if he wants to deal with
the Democrats, he's going to have to act with someone.
We don't know what Mueller has. We don't know when he's going to drop it. We don't know.
Mueller ဘာစုံစမ်းလို့ရထားတယ်လဲဆိုတာကျွန်တော်တို့မသိရသေးပါဘူး။သူဘယ်တော့အစင်ကစားထုတ်ပြန်မလဲဆိုတာလည်းမသိပါဘူး။နောက်တစ်ပတ်လောက်ဆိုရင်တော့အစင်ကစားထွက်လာပြီးတော့15မူလောက်ထက်ပြီးတရားစွဲဆိုအောင်မလားဆိုတာလည်းမပြောနိုင်သေးပါဘူး။ကျွန်တော်တို့မသိသေးတဲ့ဒီအမေတွေကဒီအစိုးရကိုလွှမ်းမိုးနေတာပါ။
အင်္ဂါနေ့ကမစ္စဆစ်ပီပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်ရွေးပွဲမှာ Republican အမတ် Cindy Hyde Smith အနိုင်ရတဲ့အတွက်သမ္မတ Trump အထိုင်လျောက်စိတ်သက်သာရာရသွားပါတယ်။ဒါကြောင့်အထက်လွှတ်တော်မှာ Republican အမတ်48နေရာကနေ53နေရာအထိတိုးပြီးအများစုအဖြစ်လာမယ့်နှစ်နှစ်အတွင်းဆက်လက်ရည်တည်သွားမှာဖြစ်ပါတယ်ရှင
်။ဟုတ်ပါရှင်များရှင်မြန်မာနိုင်ငံမှာရဲခန့်လူမှုအဖွဲ့အစည်းတွေနဲ့တက်ကြွလှုပ်ရှားသူတွေပေါ်ဖြစ်နေမှုတွေဟာစစ်ဆေးရတွေလက်ထက်ကအခြေအနေကိုဥတည်နေပြီလို့ဒီသတင်းဖက်ချဲထုတ်ပြန်လိုက်တဲ့အရက်ဖက်လူခွေရေးဆိုင်ရာအစင်ကစားကဖော်ပြပါတယ်။မြန်မာနိုင်ငံမှာအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေရဲ့အခန်းကဏ္ဍကျော်ပါလာနေပါပြီလား။ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေရဲ့အခန်းကဏ္ဍဘလောက်ထိအရေးကြီးပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အရက်ဖက်အဖွဲ့အစည်းတွေလှုပ်ရှားသူတွေဘယ်လိုအခန်းကဏ္ဍကနေဘယ်လိုပုံစံနဲ့ပါဝင်စေချင်တယ်ဆိုတာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-32-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်ပိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ချားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ချားနိုင်ပါတယ်။ဒီနေ့ရဇာတ်ရိုက်လေးလိုက်စီစဉ်ကပြုစုပါရရှင်။ကတ္တရှင်တွေအနေနဲ့ဒီနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်လေးဆက်သွယ်ပြီးတော့ပါဝင်ရှင်လေးမြင်းမြလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ဇာတ်ရိုက်လိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့ဒီနေ့ညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါရရှင်။အခုဆက်ပြီးတော့ VOA ကနေကြာကြာပြင်းနေညနေခင်းသတင်းတွေကိုတိုက်ရိုက်တင်ဆက်ပေးပါမယ်။ခုတစ်ခါမှာတော့ VOA သတင်းတော်ကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့အင်းတင်ကျေးရွာရဲ့နောက်ဆုံးအခြေအနေကိုတင်ဆက်ပေးကြပါမယ်။အင်းတင်ကျေးရွာသားရဲ့အနေနဲ့အခုခါမှာလုံခြုံမှုရှိရဲ့လို့ခန့်စားရတဲ့အကြောင်းကျေးရွာအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။မတူကွဲပြားတဲ့လူမှုအတိုင်းအဝိုင်းနှစ်ခုကြားမှာဟိုးရင်နှစ်ပေါင်းများစွာကလို့အတူတကွငြိမ်းချမ်းစွာရှင်တွဲနေဖို့ကတော့မဖြစ်နိုင်တော့ဘူးလို့လည်းပြောပါတယ်။နိုင်ငံတကာသတင်းမီဒီယာတွေကအင်းတင်ရွာအနီးမှာမွတ်စလင်၁၀ဦးအသက်ခံရတဲ့ဖျက်ကူပဲသိရှိစိတ်ဝင်စားပြီးတော့ကျန်တဲ့ဖျက်တွေကိုသိအောင်မသိကြတဲ့အပေါ်မကျေနပ်တဲ့စကားကိုလည်းပြောဆိုထားပါတယ်။ဆိုရတဲ့ဖျက်တွေနဲ့ရှင်တွဲပြီးတော့နိုင်ငံတကာသတင်းမီဒီယာတွေမှာထင်ရှားလာတဲ့အင်းတင်ကျေးရွာဒီကနေ့ဘဲချင်းလေးမှာရှိနေပါလေ။ကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့ကိုကျော်သိန်းကပြပြပေးပါလိမ့်မယ်။
2019ခုနှစ်ဩဂုတ်လမတိုင်ခင်ကဆိုရင်ရခိုင်ပြည်နယ်တွင်တခြားနေရာတို့မှာရုံးဝင်းဆံကပြိပခဖျက်တွေရှိခဲ့တာတော့မှအင်းတင်ရွာကိုရိုက်ခတ်မှုမရှိဘဲတည်တည်ငြိမ်ငြိမ်ရှိကြတာကြောင့်အင်းတင်ရွာကပေးတဲ့ငြိမ်းချမ်းရေးသင်ခန်းစာဆိုပြီးပြည်တွင်းထုတ်မော်ကွန်းမဂ္ဂဇင်းမှာ2015ခုနှစ်စက်တင်ဘာလကစောင်းမားရှိတဲ့ဘုံနဲ့တင်စားရေးသားဖော်ပြခံခဲ့ရမှုပါပဲ။မောင်းတော်တို့မျိုးလုံးနှီးပါမှာရခိုင်နဲ့မွတ်စလင်တစ်ဖက်နဲ့တစ်ဖက်တင်းမာနေတဲ့အချိန်မှာတော့အင်းတင်မှာကမွတ်စလင်နဲ့ရခိုင်ကြားညီကိုလိုနေခဲ့ကြတာလို့အသက်32နှစ်အရွယ်လက်ရှိကျေးရွာအုပ်ချုပ်ရေးမှူးကိုကျော်စိုးမှုကပြောသလိုအခြေအနေဘယ်လိုပြောင်းလဲသွားလဲဆိုတဲ့အပေါ်သူ့အဆိုကိုလည်းကြားခဲ့ရပါတယ်
။2006ခုနှစ်ပုံမှန်ပိုင်းလောက်မှာစားပြီးတော့သူတို့ကရခိုင်လေးကိုမငှားတော့ဘူး။တွေးတယ်ကိုမငှားတော့ဘူး။အဆက်အသွယ်မလုပ်တော့ဘူးဖြစ်တယ်။လုပ်တဲ့လူတွေကိုလည်းသူတို့အချင်းချင်းဆက်တယ်။နှိပ်ဆက်တယ်။အဲ့လိုပုံစံမျိုးနဲ့လုပ်လာတယ်။ဒီ2006ခု3လပိုင်းနောက်ပိုင်းမှာပေါ့။
2019ခုနှစ်ဩဂုတ်လ25ရက်နေ့မှာရွာသားဦးမောင်နဲ့အသက်ခံရတဲ့ဖြစ်ရပ်နောက်ပိုင်းမှာတော့အခြေအနေတွေကအဆိုးပဲပိုပြီးပြောင်းလဲသွားခဲ့ပါတယ်။အဲ့ဒီဖြစ်ရပ်ရဲ့နောက်ဆက်တွဲဖြစ်စက်တင်ဘာလ2ရက်နေ့မှာမွတ်စလင်10ဦးကိုလူညိုရေးတပ်ဖွဲ့တွေနဲ့ရွာသားတို့ကတပ်ပစ်လိုက်ပြီးတော့အဆုအပြုံလိုက်မြေမြုပ်တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးအဲ့ဒီအကြောင်း Rider သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကစုံစမ်းဖော်ထုတ်လိုက်တာကြောင့်အထင်ကြီးဖြစ်သွားတော့တာပါပဲ။အင်ဂျီ190လောက်လူဦးရေအပြင်800ကျော်ပဲရှိတဲ့အင်းဒင်ရွာရဲ့ပတ်ဝန်းကျင်မှာလူဦးရေ9000ကျော်ရှိတဲ့မွတ်စလင်ကြီးရွာတွေအရင်တုန်းကရှိခဲ့ဘူးပါလေအခုတော့အဲ့ဒီရွာတွေလုံးဝမရှိတော့ပဲအင်းဒင်ရွာတရွာပဲရှိပါတော့တယ်ဒီအခြေအနေကသူတို့အတွက်လုံခြုံမှုရှိတယ်လို့ခန်းစားရတဲ့အကြောင်းကိုကျော်စိုးမှုကပြောပါတယ်
ကျွန်တော်ကတော့ကျွန်တော်တို့ဟိုပုံမှန်နဲ့ပြောလို့ရှိရင်ကလားမရှိရင်လို့ဆိုတာပဲကျွန်တော်ကတော့အရင်တုန်းကကလားရှိတယ်ဆိုလို့ရှိရင်ကြောက်နေရတယ်ဘယ်နေရရှိတဲ့အချိန်မှာကျွန်တော်ဘယ်နဲ့တက်မလဲဟိုဘာဖြစ်မလဲလူမရှိလို့ဆိုလို့ရှိရင်ကျွန်တော်ကလူဆုံသွားပြီ။အဲ့လိုပဲကျွန်တော်တို့ခံယူရတယ
်။နိုင်ငံတကာသတင်းမီဒီယာတွေကအင်းဒင်ရွာလေးကိုအခုချိန်ထိစိတ်ဝင်စားစရှိပြီးမကြာခဏလာပြီးတော့မေးမြန်းတာတွေရှိနေစေဖြစ်ပြီးတော့သူတို့ရဲ့စိတ်ဝင်စားမှုကဖြစ်ရက်တစ်ခုတည်းပေါ်မှာပဲရှိနေတဲ့ပေါ်ရွာသူရွာသားတွေရင်ထဲမှာခံစားချက်ရှိနေတာကိုကိုကျော်စိုးမှုပြောစကားကထင်ဟပ်နေပါတယ်
။ကိုခဲလာက28ရက်ကသတင်းမီဒီယာဖွင့်လာတယ်။ဒါလေးကြီးမှဆရာပဲစားကျွန်တော်မေးတယ်။ကျွန်တော်အင်းနဲ့မှမရှိတော့ကျွန်တော်မသိဘူး။ဒီရှင်မှာကျွန်တော်ကဆက်ပြီးပြန်မယ်။ဟိုအင်းနေမှာဒီဖြစ်စဉ်တော့အချိန်မဲ့ဖြစ်စဉ်တော့ဟိုကသမစစ်နေရပေါ့နော်။ဒီ2000ခုအဲတုန်းကဥမုံနေတိုးတဲ့ဟာတိလား။အတင်းကျွန်တော်အင်တာဗျူးနဲ့မီဒီယာသမားတွေခေါ်တယ်မသိဘူး။ဒီလိုရှင်ကျွန်တော်ထမဲတယ်။မော်ရော့မြောက်ပိုင်းမှာဟိုရေးပေါ်ရဆိုတဲ့ယောမှာဟိန္ဒူလူမျိုးတရားကျော်အသက်ခံနေတယ်။အဲ့ဒီဟာတော့တိလား။ဒီကကျွန်တော်ထမဲတာ။အဲ့ဒါလည်းမသိဘူးလေ။အဲ့ကျွန်တော်စကေဝဲနေရလို့ဒီကြမ်းလာပြီးတော့ဒီကြမ်းမှာဘာဖြစ်ပြင်းနေလဲဆိုတာကိုအခုလို့သိရမှာမီဒီယာဆိုတော့အင်တာနက်ကြီးထဲရတာပါလေအင်းနေမှာဥမောင်းနေအသက်ခံရတဲ့ဟာကိုမသိရင်ဆားလိုက်ပါမော်တော်မြောက်ပိုင်းမှာရှိသူမျိုးတရားကျော်အသက်ခံရတာလို့သိနေတာပ
ါတပတ်နဲ့တစ်ဖက်ရုံဝင်းဆန်ခတ်အခြေအနေနဲ့တပ်ဖြတ်တဲ့ဖြစ်ရပ်တွေဖြစ်ခြင်းကကိုကျော်စိုးမှုဟာရွာမှာရှိနေတာမဟုတ်ဘဲအဲ့ဒီဖြစ်ရပ်တွေဖြစ်ပြီးတလကျော်လောက်မှမှရွာကိုပြန်ရောက်လာတာဖြစ်ပြီးတော့အုတ်ချိုရီမှုဖြစ်တာလဲ10လလောက်ပဲရှိပါသေးတယ်VOA အပါဝင်သတင်းမီဒီယာသမားတွေကကြံတဲ့ကြေးရွာသားတွေကိုမေးမြန်းမှုစူးစမ်းပေမဲ့လည်းဖြေဆိုခြင်းသူမရှိပဲသူတို့တွေအားလုံးဟာရွာဖုံးကြီးကျောင်းထဲမှာစုဝေးပုံအောင်နေခဲ့ကြရတာကြောင့်ဖြစ်ပျက်သွားတာတွေကိုမသိကြဘူးလို့ပဲတုံ့ပြန်ပါတယ်အသက်ခံရလို့ဒေဆုံးသွားသူဦးမောင်နေရဲ့ဇနီးဖြစ်သူကဆိုရင်သတင်းမီဒီယာတွေကမေးမြန်းခွင့်ပန်ကြားတာကိုတူတူခါခါညင်ပေတယ်လို့တပ်ပုံဗီဒီယိုတွေလည်းလုံးဝရိုက်ခွင့်မပြုပါဘူးသူပြောတာကတော့အရင်ရင်ကသူအများကြီးဖြေဆိုခဲ့ဘူးပေမဲ့လည်းဘာမှထူးခြားမလာတာကြောင့်ပါတဲ့သူပြောတဲ့ဘာမှထူးမလာဘူးဆိုတာကမွတ်စလင်ဆယ်ဦးအသက်ခံရတဲ့ဖြစ်ရမှာပါဝင်နေဆိုတဲ့ဆွဆွဲချက်နဲ့အကျဉ်းချနေသူသူ့ရဲ့သားကြီးနဲ့သားလက်တို့နှုတ်ဦးပြန်လွတ်မလာသေးတာကိုရည်ညွှန်းတာပါဒီလိုမျိုးဒဏ်ရာရီနဲ့ခံစားနာကျင်နေတဲ့အင်းဒင်ရွာလေးဟိုးအရင်လိုအေးအေးချမ်းချမ်းနဲ့ရှင်တွဲနေတဲ့နိုင်တဲ့အခြေအနေပြန်ရောက်နိုင်ပါဦးမလားအုတ်ချုပ်ရည်မှုကိုကျော်စိုးမိုးကတော့
ကျွန်တော်တို့ကဘာမှမလုပ်တဲ့ဟာကိုသူတို့ကလာပြီးရင်စားချတဲ့ဟာကိုပြန်ပြီးတော့တအားတရာဖြစ်နေဆိုတာမလွယ်ပါနဲ့
။အင်းဒီရောကို VOE နဲ့တခြားသတင်းမီဒီယာတွေရောက်တဲ့အချိန်မှာရွာသူရွာသားတွေဟာသူတို့ရဲ့နေတဲ့ဒူဝဘဝကိုပုံမှန်ဖြတ်တန်းနေပြီးကျောင်းသားကလေးငယ်တွေလည်းကျောင်းတက်ဖို့ပျော်ပျော်ရွှင်ရွှင်သွားလာနေကြတာကိုမြင်တွေ့ခဲ့ရပါတယ်ခင်ဗျာ
။ခုကျော်သိန်းတင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါကတော့ထိုင်းမြန်မာနယ်စပ်ကမေတော်ဆေးကံဖွင့်ထားတဲ့ဒေါက်တာစင်တီးယားမောင်ကို NPS Award ချီးမြှင့်လိုက်တဲ့တင်ဆက်ကိုတင်ဆက်ပေးကြပါမယ်။နေပေါင်း30နီးပါးမေတော်ဆေးကံဖွင့်ပြီးတော့ရွှေပြောင်းလူသမားတွေနဲ့စီပေးတဲ့ခင်ရတဲ့ဒုက္ခသည်တွေအတွက်ကျန်းမာရေးလူမှုရေးပညာရေးဆိုင်ရာလုပ်ငန်းတွေကိုဆောင်ရွက်ပေးနေတဲ့ဒေါက်တာစင်တီးယားမောင်ကိုအာရှပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကနေပြီးတော့ And Peace Award ကိုချီးမြှင့်လိုက်ပါတယ်။ပြည်ပခဖြစ်နေတဲ့ဒေသတွေမှာအမျိုးသမီးမိခင်လောင်းတွေနဲ့ပတ်သက်လို့ကျန်းမာရေးစောင့်ရှောက်မှုတွေပေးတာကြောင့်အခုလိုဆုချီးမြှင့်ခံရတာလည်းဖြစ်ပါတယ်။ထိုင်းချီဆိုင်ဖြူရေးမြန်မာပိုင်းတင်တော့မင်းမာကတင်ပြပို့ထားပါရဲ့ရှင်
။အခုလိုမျိုး And Peace လို့ခေါ်တဲ့ဆုချီးမြှင့်ခံရတာဟာလူ့အခွင့်အရေးချိုးဖောက်ခံရမှုတွေနဲ့လူသားချင်းစာနာတဲ့အကူအညီတွေလိုအပ်နေတယ်ဆိုတာကိုမိမောင်းထိုးပြသလိုက်တာဖြစ်တယ်ဆိုပြီးဒေါက်တာစင်တီးယားမောင်ကပြောပါတယ်
။ဆရာတကာဒီအနေနဲ့ပေါ့နော်ဒီအစီအမချင်းနဲ့လာကြတော့ဒါအဲကျမတို့ကတော့အများကြီးကိုမရှိကြဘူးသူတို့ဆိုတော့ကျမတို့ဒေတာတွေမှာအဲရှိနေတဲ့ဒီအခွင့်အရေးချိုးဖောက်မှုနဲ့ဒီကစေတနာထောက်ထားမှုပုံတွေအများကြီးရှိနေတဲ့ခြေတော်ကိုလည်းအမိကထုတ်ပြရတဲ့ဖြစ်လို့ဒီဆောင်ရနေတဲ့ဒီဆောင်ရတဲ့အခွင့်အရေးတွေဒီချစ်ပြီးခွင့်ပြုတယ်လည်းအဲကျမတို့ပို့ပြီးတော့ဆက်ပြီးဆောင်ရမှုတွေအကောင်းလာမယ်
ဒီနှစ်ထဲမှာကိုပဲအခုရရှိတဲ့စုနဲ့ဆိုရင်ဒေါက်တာစင်တီးယားမောင်ဟာစ ဆုတုံးစုရရှိထားပါပြီ။ပြည်တွင်းစစ်တေကြောင့်ပဋိပက္ခဖြစ်ပွားနေတဲ့ဒေသတွေမှာလက်ရှိငင်းကြေးနဲ့အပြစ်ခတ်ရစေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေပေမဲ့ငင်းကြေးဖြစ်စဉ်တွေကအစဉ်ပြေချောမွေ့မှုတွေမရှိသေးတာကြောင့်လူမှုတွေကတော့စိုးရိမ်ပူပန်မှုတွေရှိနေသေးပဲဆိုပြီးဒေါက်တာစင်တီယာမောင်ကပြောပါတယ်။
ဒီစီအတွက်ကိုထိခြားတဲ့ဒီကွန်ပျူတာဒီစာရင်းဒီမေးခွန်းဒီထားမှုစာရင်းမှာဟိုတက်တန်းလို့နေရဟောနော်အကျိုးခံစားနိုင်ရှိတဲ့အခြေအနေတစ်ခုအဲဒီကူကတော့ဒီမေးခွန်းဖြစ်စဉ်ဒါဖြစ်ရတဲ့အတွက်နေရဲ့ပုံမှန်လည်းဒါဆေးရတူရပြီးတော့ရှိရတာ
ဒေါက်တာစင်တီယာမောင်နဲ့အတူအာဖဂန်နစ္စတန်ပါကစ္စတန်ဖိလစ်ပိုင်တိရိလင်္ကာအင်ဒိုနီးရှားစတဲ့နိုင်ငံတွေကအမျိုးသမီးအလုံးပေါင်း50ကျော်ဟာဒီစုကိုအစိုးပြုတင်သွင်းခံခဲ့ရတာပါဒီနောက်မှာတော့အွန်လိုင်းကနေမဲပေးရွေးချယ်ရမှာတော့စုရရှိသူ10ဦးထဲမှာဒေါက်တာစင်တီယာမောင်ပါဝင်ခဲ့ပါတယ်ဒေါက်တာစင်တီယာမောင်ဟာပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဝါရှင်တန်တက္ကသိုလ်ကနေ2018ခုနှစ်အတွက်ပေးတဲ့ Root Prize ဆုကိုလည်းချီးမြှင့်ခံခဲ့ရပါတယ်ဒီနှစ်ထဲမှာပဲထိုင်းလူခွင့်ရေးကော်မရှင်ကပေးတဲ့ဆုတစုကိုလည်းရရှိခဲ့တယ်လို့အခုအာရှပစိဖိတ်ဒေသဆိုင်ရာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်ကနေ And Peace Award ကိုရရှိခဲ့တာဖြစ်ပါတယ်။1988ခုနှစ်ဒီမိုကရေစီရေတော်ဘုံကြီးအပြီး1989ခုနှစ်မှာဒေါက်တာစင်တီယာမောင်နဲ့အတူကျောင်းသားလူငယ်တွေဟာမေတော်စေကန်းကိုစတင်တည်ထောင်ခဲ့ကြတာပါ။မေတော်စေကန်းစတင်တည်ထောင်ခါစားကကရင်လေးလုံးနဲ့စတင်ခဲ့ပြီးအခုဆိုရင်တစ်နှစ်ကိုပြင်ပလူနာပြသမှုနှုန်းလူရေသသိန်းကျော်ရှိနေပါတယ်။2018ခုနှစ်စရင်းအရတစ်နှစ်ကိုကလေးငယ်ပေါင်း2500ခန့်မေတော်စည်းကမ်းမှာပဲမွေးဖွားနိုင်ခဲ့ပြီးပညာရေးအနေနဲ့ကတော့ကျောင်းသား800ကျော်လောက်စတင်နေတဲ့ကလေးဖွံ့ဖြိုးတိုးတက်မှုစင်တာလို့အမည်ပေးထားတဲ့ရွှေပြောင်းစတင်ကျောင်းတစ်ကျောင်းကိုလည်းတည်ထောင်ထားပါတယ်။ဒါ့အပြင်တိုင်းရင်းသားဒေသတွေကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေအတွက်ဒီဘက်ဆိုင်ရာသင်တန်းပေါင်းများစွာကိုလည်းပို့ချနိုင်ခဲ့ပြီးဒေါက်တာစင်တီယာမောင်ဟာအမေရိကန်၊ဂျပန်၊ဖိလစ်ပိုင်၊ဟောင်ကောင်၊ထိုင်ဝမ်၊ဂျာမနီ၊စပိန်နဲ့ထိုင်းနိုင်ငံတွေကပေးအပ်တဲ့ဆုတွေနဲ့နိုင်ငံတကာကချီးမြှင့်တဲ့ဆုပေါင်း28ဆုကိုရရှိထားပြီးဖြစ်ပါတယ်ရှင်
။မင်းမှသတင်းပေးပို့ထားတာဖြစ်ပါတယ်ဒေါက်တာရှင်များရှင်။ခုကမှတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေကြော်ကိုကိုအောင်လေးဦးကပြပြပေးပါလိမ့်မယ
်။ရုရှားနိုင်ငံနဲ့တင်းမာမှုတွေကြုံနေရတဲ့ယူကရိန်းနိုင်ငံလုံခြုံရေးအတွက်အာဇော့ပင်လယ်မှာမြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးကစစ်သင်းမောတွေဆစ်လို့ဖို့ယူကရိန်းသမ္မတကအကူအညီတောင်းလိုက်ပါတယ်။ယူကရိန်းသမ္မတပက်ထရိုပရိုရှန်ကိုရဲ့ပန်ချချက်ကိုတော့ဒီနေ့ထုတ်ဂျာမန်သတင်းစာဘက်မှာဖော်ပြလိုက်တာပါ။ဒီနေ့မှာပဲတူရီသမ္မတရီချစ်တိုင်ရဲ့အာရဝန်ကလည်းယူကရိန်းနဲ့ရုရှားကြားကြောင်းဝင်ဆက်ဆက်ညှိနှိုင်းပေးဖို့ကမ်းလှမ်းခဲ့ပါတယ်။ယမန်နိုင်ငံမှာဆော်ရီကဥဆောင်တက်ခတ်နေတဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုဆုံးသက်ရေးဥပဒေချမ်းတက်ကိုအမေရိကန်ထက်လွှတ်တော်မှာထောက်ခံမဲ63မဲကန့်ကွက်မဲ38မဲနဲ့မနေ့တုန်းကအတည်ပြုလိုက်ပါတယ်။ဒီမဲခွဲထောက်ခံမှုကိုကြည်ချင်းအဖြစ်ဆော်ရီအာရေဗျနိုင်ငံနဲ့ပတ်သက်လို့လွှတ်တော်မှတ်တင်တဲ့အင်ဗီရိုချာသဘောထားကွဲတာကိုပြသရလဲရောက်နေပါတယ်။အမေရိကန်မှာချစ်ချဝတရားဝင်ရောက်လာသူတွေကိုထားတဲ့ Texas ပြည်နယ်ကယာယီစကန်ခုမှာဒေါနယ်ထရန့်ဆွေးရဲလွှဲရကြောင်းဆယ်ချောတက်တူရဲ့လုံခြုံမှုစိုးရိမ်စရာဖြစ်နေရတဲ့အကြောင်း AP သတင်းဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဆယ်ချောတက်ကလေးတွေဆောက်ရှောက်သူတွေရဲ့နောက်ကျောင်းရှင်းရှင်းကို FBI ကလက်ပူရနဲ့စစ်ဆေးတာမျိုးမရှိဘူးလို့စိတ်ချမ်းမာရေးဆိုင်ရာဝန်ထမ်းတွေလည်းအင်တန်အားနည်းတဲ့အကြောင်း AP ကစုံစမ်းဖော်ထုတ်ခဲ့တာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ချစ်ချစ်ရေးခီးစဉ်နဲ့အာရှပစိဖိတ်ထက်သည့်စီယိုဘတ်တယောက်ကိုနီပေါ်နိုင်ငံမှာရောက်နေပါတယ်။နီပေါ်ဝန်ကြီးချုပ် KP ရှာမာအိုလီရဲ့ဖိတ်ကြားချက်အရခတမနုမျိုးတော်ကိုဒီကနေ့ပဲရောက်လာတဲ့တော်အောင်ဆန်းစုကြည်ကတော့နီပေါ်နိုင်ငံဒုတိယဝန်ကြီးချုပ်နဲ့ကာဝေးဝန်ကြီးတို့ကလေးစိတ်မှလာရောက်နှုတ်ဆက်ခဲ့ကြပြီးကွန်ပျူတာဖွင့်နဲ့ကြိုဆိုခဲ့ကြတဲ့အကြောင်းလဲမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ
။သတင်းကြေညာချက်ကိုကျွန်တော်ဦးကကြေညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မက်ဆွေမြန်မုံဖြစ်ပြီးတော့အင်ဂျင်နီယာကတော့နန်ရှန်ခါလီဖြစ်ပါတယ်။ကျွန်မဤတန်းစင်ပါရှင်။ VOA American တန်းညပိုင်းညမှာဘာသာစီစဉ်နေကိုတော့ည9:00နာရီအထိလိုင်းဒိုမီတာ24.25နဲ့51တူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။နောက်ဆက်တဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this